တရုတ်နိုင်ငံကနေဦးဆောင်မဲ့အာရှဖွံ့ဖြိုးရေးယင်းနှိမ့်ညံ့မှုဘဏ် AIIB မှာမြန်မာနိုင်ငံကအဖွဲ့ဝင်ထားပြီးဖြစ်ပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေအတော်လေးလိုအပ်နေတဲ့မြန်မာနိုင်ငံအတွက်အကျိုးရှိနိုင်တာမို့အခုလိုမျိုးအဖွဲ့ဝင်ရတာဖြစ်တယ်လို့သမ္မတရဲ့စီးပွားရေးအကြံပေးကပြောပါတယ်။တရုတ်နိုင်ငံကဦးဆောင်မဲ့ AIIB ဘဏ်ကတော့အဖွဲ့ဝင်တွေကိုဒီကနေ့မတ်လကုန်နောက်ဆုံးထားပြီးခေါ်ယူထားတာမှာတော့အမေရိကန်နဲ့ဂျပန်တို့ကပါဝင်ခြင်းမရှိသေးပါဘူး။အခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံကဥဆောင်ပြီးဒေါ်လာတန်ထောင်ပေါင်းများစွာမတည်မဲ့အာရှဖွံ့ဖြိုးရေးယင်းနှီးမြှုပ်နှံမှုဘဏ် AIIB မှာအဖွဲ့ဝင်တွေအဖြစ်မြန်မာအပါအဝင်အာဆီယံနိုင်ငံတွေနောက်ရုရှားနဲ့အနောက်နိုင်ငံတွေစုစုပေါင်းနိုင်ငံပေါင်း40ကျော်အမည်အစင်းထည့်ဝင်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ကတော့တရုတ်ကဥဆောင်မဲ့ AIIB မှာမပါဝင်သေးပါဘူး။မြန်မာနိုင်ငံကတော့အဖွဲ့ဝင်အဖြစ်ပါဝင်နေပြီလို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကအခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံကဒီအာဆီယံနိုင်ငံနေအလားတူပဲအဖွဲ့ဝင်ဖြစ်နေပါတယ်ကျွန်တော်မြန်မာအချင်းရှိွေးတော့သူတို့စခေါ်နေပါတယ်အဓိကတော့သူကအခြေခံစောက်ဝင်ဒီစောက်တဲ့လုပ်ငန်းတွေမှာဒီသက်သာတဲ့ဒုလုံနိုင်ငံကြီးကိုစီစဉ်ထားတဲ့ဒီဘဏ်ဖြစ်ပါတယ်ဒီအဓိကတော့သူကကျေကံစောက်လေဆောက်လေလုပ်ငန်းကိုပို့ပြီးတော့ဒီအာယုံဆိုင်ပြီးတော့တုံးမဲ့အတကူပြုထားတဲ့ပြည်သက်ပန်းတစ်ခုနေနဲ့သူတို့ထူထောင်တာဖြစ်ပါတယ
်တရုတ်နိုင်ငံကဥဆောင်မဲ့အာရှဖွံ့ဖြိုးရေးယင်းနှီးမြုံနှံမှုဘဏ်ဟာဒေတာရင်းမှာအရေးပါတဲ့ဘဏ်တစ်ခုဖြစ်လာနိုင်ပြီးဒေတာရင်းဖွံ့ဖြိုးရေးကိုဦးစားပေးနိုင်တာကြောင့်မြန်မာနိုင်ငံအနေနဲ့အဖွဲ့ဝင်ခဲ့တာလို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ
်သူတို့မြန်မာနိုင်ငံကလည်းဒီကျေကံစောက်လေဆောက်လုပ်တဲ့ကိစ္စတွေမှာဒါအများဒီလိုအပ်နေတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီစေတောင်အာရှနိုင်ငံတွေကြားမှာကြည့်မယ်ဆိုရင်လည်းဒီပေါ်တူဂီနေထိုင်းရစေတောင်အာရှကောရှေ့အာရှကောနောက်ပြီးတော့တောင်အာရှဒီဒေသကြီးတွေနဲ့ပါဆက်ဆက်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ကြောင့်လို့သူတို့ဖြင့်မြန်မာစစ်သည်ကြီးနဲ့တခြားပို့ဆောင်ရေးလုပ်ငန်းတွေမှာအချက်ချကြတဲ့နိုင်ငံတစ်ခုဖြစ်တာဖြစ်ပါတယ်အဲ့ဒီကြောင့်လို့ဒီ AIB ရဲ့ဟိုဦးစားပေးစင်တာခံမဲ့နိုင်ငံတွေထဲမှာမနိုင်ငံဟာလည်းတခုပါဝင်ဖြစ်နေမယ်လို့ယူဆလို့ရပါတယ
်လက်ရှိမှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကချင်းငွေတွေပေးနေတာပါဒါပေမဲ့လည်းလူတလောက်ချင်းငွေရရှိရေးအတွက်တခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ရှင်ပြိုင်နေရတဲ့အခြေအနေမှာရှိနေတာပါအခုလိုတရုတ်ကဥဆောင်မဲ့ AIIB အကောင့်အထည်ပေါ်လာရင်တော့မြန်မာနိုင်ငံအတွက်ရွေးချယ်စရာပိုပြီးတော့ရှိလာတဲ့အနေအထားဖြစ်တယ်လို့လည်းသမရရဲ့စီးပွားရေးအကြံပေးတဦးဖြစ်သူဒေါက်တာအောင်ထွန်းသက်ကပြောပါတယ
်ကျွန်တော်လည်းဒီ World Bank အနေနဲ့ကတော့ဟိုနော်ဟိုကိုလိုချင်တဲ့ဟာဟို project တွေကတော့ရှိရတာပဲရှိရတဲ့ခါမှာလုံလောက်တယ်မလုံလောက်တယ်ကကိုလိုချင်တဲ့ပုံမှန်မဟုတ်ဘူးဆိုတော့သူကလည်းဒါဟိုစီးပွားရေးအနေနဲ့ဟိုဟာဖြစ်တယ်ဟို economic viable ဖြစ်တယ်လို့တိုင်းရှိတဲ့ကျုံတော့သူကရှိတာပဲ IMF လည်းကြည့်လို့ပါပဲ ADB လည်းခါလို့ကြည့်နေရဆိုတော့ဟိုဒီ regional bank တွေကရှိရတော့မဆမ်းပါဘူးနော်ဒီ infrastructure တွေရှိနေအဲ့တော့ဟိုဒီ choice ရရင်စိုးစီနည်းနည်းရလို့ရလို့ပါပေါ့အဲ့ဒီတစ်ခုရမဟုတ်ဘဲနဲ့နောက်စိုးကြရင်လည်းကိုယ့်တဲ့ပူကောင်းတာပေါ့နော်အဲ့လိုပဲစဉ်းစားတာပ
ါအခုအစ်တထွက်ပေါ်လာဖို့ရှိတဲ့အာရှဖွံ့ဖြိုးရေးယင်းနှီးမြှုပ်နှံမှုဘဏ် AIIB ကနေမြန်မာနိုင်ငံအတွက်လိုအပ်တဲ့အခြေခံအဆောက်အဦတည်ဆောက်ရေးဆိုင်ရာချင်းငွေတွေကိုအတူနှုံနေနေနဲ့ရနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။2012ခုနှစ်ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာတည်းအရဆိုရင်တော့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးမှာမြန်မာနိုင်ငံဟာအတော်လေးအခြေအနေဆိုးနေတာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသတ်မှတ်တဲ့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးအဆင့်သတ်မှတ်ချက်အရကမ္ဘာ့နိုင်ငံပေါင်း155နိုင်ငံထဲမှာမြန်မာနိုင်ငံကအဆင့်133မှာရှိနေတာဖြစ်ပါတယ်ရှင်။